နောက်ထပ်ဆက်လာရွေးကောက်ပွဲအောင်နိုင်ရေးမမတ်မကန်နီလန်းတွေနဲ့မလုံကြဘူးတိတ်ခါရှိရှိမဲဆွယ်စည်းရုံးကြဖို့အတိုက်ခံပါဒီကောင်းဆောင်တော်အောင်ဆန်းစုကြည်ကကြေကြားလိုက်ပါတယ်ပြည်သူလူထုကိုချင်းချောက်ပြီးမဲဆွယ်တာမျိုးမလုပ်ပဲယုံကြည်မှုရအောင်လုပ်ယူပါလို့ဒီကနေ့တောင်ဆန်းစုကြည်ရဲ့မဲဆန္ဒနဲ့ကော်မူမျိုးနဲ့ရွေးကောက်ပွဲအောင်နိုင်ရေးခီးစဉ်တွင်ပြောဆိုလိုက်တာဖြစ် အဖွဲ့ချုပ်ဥက္ကဋ္ဌဒေါင်းဆန်းစုကြည်ကသူမရဲ့မဲဆန္ဒနဲ့ဖြစ်တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်အတွင်းကဝါတိန်ခကံဘက်မော်တော်ကြိုက်ထော်ပင်ကရိုအဖျောက်ဆတဲ့ခြေရွာတွေစီမဲဆွယ်စီယုံရေးခီးစဉ်ထွက်ခဲ့ပြီးတော့ဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံခဲ့စဉ်မှာပဲနိုင်ငံရေးပါတီတွေအနေနဲ့2015ရွေးကောက်ပွဲအောင်နိုင်ရေးမမှန်မကန်တဲ့နည်းလမ်းတွေနဲ့မဆောင်ရွက်ကြဘူးဒေါင်းဆန်းစုကြည်ကပြောဆိုလိုက်ပါတယ
်ဒေသခံမှာနိုင်ငံနဲ့နိုင်ငံနာမအပြတ်ခံနိုင်တယ်။ဒါနဲ့ကျမတို့ရှုံးဖို့လည်းမကြောက်ဘူး။ရှုံးခံနိုင်တာမှနောက်ဆုံးကျတော့သိခါရှိမရှိစွာပုံပေါ်မှာပဲရှိတယ်။မပါမကန်တဲ့နေနဲ့နိုင်လို့ရှိရင်ဘာသိခါမှမရှိပါဘူး။ဒီလိုနဲ့ဒီအကြမ်းကြတဲ့နိုင်ငံရေးနီလာနေတဲ့နိုင်ကလာရှုံးမှာကျမတို့ရှုံးမှာဝယ်သိခါရှိရှိနဲ့ရေးဆိုင်တာ။
မိမိတို့ရဲ့ပါတီအောင်နိုင်ရေးမဲဆန္ဒရှင်ပြည်သူကိုမတ်လုံးပေးစည်းရုံးတာမျိုးချင်းချောက်စည်းရုံးတာမျိုးမလုပ်ဘဲပြည်သူလူထုရဲ့ယုံကြည်မှုကိုရယူပြီးစည်းရုံးမှာဖြစ်တယ်ဆိုတာကိုလည်းအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်းဆန်းစုကြည်ကကော်မူးမြို့နယ်အဖျောက်ကျေးရွာမှာပြောဆိုခဲ့ပါတယ်။ဒီလ
ိုချက်ချောက်ပြောလဲဒီမှာလည်းမစည်းရုံးဘူး။ချင်းချောက်နိုင်တဲ့အခြေအနေလည်းမရှိဘူး။မှန်မှန်ပြောရရင်ချင်းရင်လည်းဒီမှာလည်းမလုပ်ဘူး။ချင်းချောက်ပြီးတော့ရတဲ့ထောက်ဆောင်မှုဆိုတာဘယ်တော့မှမခံပါဘူး။နောက်တစ်ခုကကျမတို့ဘယ်လုံးပေးပြီးတော့လဲမစည်းရုံးဘူး။အဲ့ဒါနဲ့ဒီလိုပါပဲဘယ်လုံးပေးကြလဲမရှိဘူး။ချင်းရင်လည်းမပေးဘူး။ကျောင်းတော်ပြည်သူကိုပါစီုံနဲ့ဘာလို့အခြေခံပြီးစီုံလဲဆိုတော့တော်တော်ပြောရရင်ပြည်သူရဲ့ယုံကြည်မှုကိုကျမတို့ရအောင်စူးစမ်းပြီးရည်ပြီးတော့စီုံတာပါပြည်သူအနေနဲ့တကယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီနိုင်ငံအတွက်လိုအပ်နေတဲ့အကြောင်းလေးတွေဖြစ်အောင်လုပ်ပေးနိုင်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာယုံအောင်လို့ကျမတို့ဟာရှင်းပြပြီးတော့စီုံတာဖြစ်ပါတယ်ဒီယုံကြည်ချက်နဲ့ပြည်သူကထောက်ခံမှာကျမတို့အစိုးရဖြစ်ခဲ့ရင်အောင်အောင်မြင်မြင်လုပ်ဆောင်နိုင်မှာပါပြည်သူ့ရဲ့ထောက်ခံမှုမပါရင်းနဲ့ပြည်သူ့ရဲ့ပူးပေါင်းဆောင်ရွက်မှုမပါရင်းနဲ့ဘာမှမအောင်မြင်နိုင်ပါဘူးဥပမာဆိုလို့ရှိရင်အခုနိုင်ငံရေးနဲ့ပတ်သက်လို့ဟိုအခုလည်းလောလောဆယ်ကျမတို့မြင်နေရတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့စီအိုရင်းဟောပြောပွဲတွေပေါ့ပြည်သူ့ရဲ့ပူးပေါင်းဆောင်ရွက်မှုမရှိလို့ရှိရင်ကျမတို့ရဲ့စင်ပေါ်မှာစကားပြောနေဖို့ပဲရှိတော့တယ်အဲ့ဒါကျတော့ဖြစ်နေတာ
အဖွဲ့ချုပ်ကဒေါင်းဆန်းစုကြည်ရဲ့ကော်မူခီးစဉ်နဲ့ပတ်သက်လို့အဖွဲ့ချုပ်ပြောခွင့်ရဦးသိန်းဦးကအခုလိုရှင်းပြပါတယ
်။မနေ့ပိုင်းကတော့ကော်မူမျိုးတွေကအနောက်ဆန်းပေါ့နော်။မော်ရိုးလူစိတ်ထော်လူအဲ့ဒီလိုကြီးရောက်တယ်ကွ။နောက်ပြီးတော့ပင်ကလူမှလည်းဟောပြောပေးလုပ်တယ်။နောက်အခုတော့သူကအဖြောက်ကိုအဖြောက်ဆိုတာဟိုဦးစားပေါ့ကော်မူရဲ့အလေပိုင်းအလေပိုင်းပေါ့။ကော်မူကသုံးချက်ရှိတာဘူးနော်။အရှိချမ်းအလေချမ်းအနောက်ချမ်းသုံးခုရှိတော့အခုဒီချိန်ကတော့အခုအဖြောက်မှာဟိုခေါ်ပြောပဲလုပ်မယ်လူပညာရှင်တွေဟိုလိုဖြောပြပဲလုပ်မယ်ပေါ့ကွအဲ့ဒီအဖြောက်မှာလေအရင်ကတော့သူကဟိုဘယ်နှစ်ပိုင်းအဲ့ဒီမှာသူတော့အဲ့ဒီမှာဘုဒ္ဓင်းတို့ပြမှုတို့ကျုံကြီးဆိုတော့အရှိချမ်းပေါ့ခုံမှုရဲ့အရှိချမ်းအဲ့ဒီဘက်ဒီမှာသူခေါ်ပြောပဲဒီသက်တွေနဲ့တွေ့ဆုံမယ်လုပ်မယ်ပေါ့ကွရန်ကုန်တိုင်းအတွက်လေသူဟိုသမိုင်းကကျဲဝင်းဖျားနာကအဲ့ဒီမှာဟိုကွင်းမှာအာကစားကွင်းမှာအဲ့ဟိုဟိုကဟောပြောပဲရန်ကုန်တိုင်းအတွက်ဟောပြောပဲရှိတယ်အဲ့တရက်နေ့လို့သိတယ်နော်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲမကျင်းပခင်ကာလအတွင်းနိုင်ငံရေးပါတီတွေကိုတရားဝင်မဲဆွယ်စည်းရုံးခွင့်ပြုထားတဲ့အချိန်မှာအတိုက်ခံပါတီခေါင်းဆောင်ဘက်ကတိုင်းနယ်ပြည်နယ်မဲဆွယ်စည်းရုံးရေးခီးစဉ်တွေကိုဇက်တိုက်ဆိုးသလိုထွက်ခဲ့ပြီးမကြသေးခင်ကမှရှမ်းပြည်နယ်ခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။ရွေးကောက်ပွဲမကျင်းပခင်ကာလအထိကတော့ရန်ကုန်တိုင်းအတွင်းမှာမဲဆွယ်စည်းရုံးမှာဖြစ်တယ်လို့သိရပါတယ်ရှင်။